ဂုရုဘတ်မှာပြောမှာကတော့မြန်မာနိုင်ငံရဲ့စံစဘာစိုက်ပျိုးထုတ်လုပ်ရေးကဏ္ဍနဲ့ပတ်သက်ပြီးအစိုးရဘက်ရဲ့လက်တွေ့မဆန်တဲ့တွန်းအားပေးလုပ်ရက်တွေအကြောင်းဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ပလဲထွက်စဘာမျိုးစိုက်ပျိုးရေးအကြောင်းကိုအဓိကပြောချင်တာပါ။လွန်ခဲ့တဲ့လအနည်းငယ်ကစတင်ခဲ့တဲ့ကျွန်တော်ရဲ့လေယာစိုက်ပျိုးရေးအကြောင်းဆောင်းပါးကဏ္ဍအစောပိုင်းမှာလည်းပလဲထွက်စဘာစိုက်ပျိုးမှုကိုအစိုးရကလက်တွေ့မဆန်စွာတွန်းအားပေးနေပုံအကြောင်းကိုအနည်းငယ်ပြောကြားခဲ့ပြီးပါပြီ။ဒါပေမဲ့အခုအချိန်မှာပြောဖို့ထက်လိုလာတဲ့အတွက်ဒါနဲ့ပတ်သက်ပြီးတောင်သူတွေရဲ့လက်ရှိအနေအထားတွေနဲ့ဘလို့မှမဖြစ်နိုင်တဲ့အကြောင်းကိုအသေးစိတ်တင်ပြသွားမှာဖြစ်ပါတယ်။အစိုးရပိုင်းဘက်ကတာဝန်ရှိတဲ့ဌာနဖြစ်တဲ့လယ်စေဝန်ကြီးဌာနရဲ့လောက်ကင်နေတာကိုလေ့လာကြည့်ရအောင်ပါ။လယ်စေဝန်ကြီးဌာနအနေနဲ့လေယာကန်နာနဲ့ပတ်သက်ပြီးသက်ဆိုင်ရာဌာနခွဲတွေအလိုက်တကယ်လိုအပ်တဲ့လုပ်ငန်းတွေကိုလုပ်နေတာတွေရှိတာမှန်ပေမဲ့ထင်သာမြင်သာအားပေးနေတာတွန်းအားပေးနေတာတောင်သူတွေကိုတိုက်တွန်းနေတာတွေကဘာလဲဆိုတာကိုကြည့်လိုက်ပါ။နေပြည်တော်ကစံပြလေကွက်ဆိုတဲ့နေရာတွေမှာစမှုလေယာစနစ်ဟတ်တာကွက်တွေလုတ်ပြတာအဲ့ဒီလေတွေမှာအထွက်နှုံးတွေဘလောက်များကြောင်ကျွေးကြော်နေတာတွေအပြင်နောက်တစ်ခုရှိပါသေးတယ်အစိုးရအစ်တက်လာကလေးကတထောက်လျှောက်လုံးလုံနေတာကတော့တအေးကတင်းနေရကြောထွက်ပါတယ်ဒီပင်စပားမျိုးတွေတဲ့အချိုးအမျက်ပိုရနိုင်ပါတယ်ဆိုပြီးပလဲသွက်စပားမျိုးကိုစိုက်ဖို့တိုက်တွန်းနှိုးဆော်လာတာဟာ၄နှစ်လောက်ရှိနေပါပြီဒါပေမဲ့ပြည်နယ်နဲ့တိုင်းအသီးသီးမှာပလဲသွက်ကိုတကယ်စီးပွားဖြစ်စိုက်ပျိုးတာဆိုလို့ဘယ်မှမှမဲမဲရရမတွေ့ရသေးပါဘူးလင်းလင်းလေးမိုးလောက်အစိုးရပိုင်းကတိုက်တွန်းနေတဲ့အရာကိုတောင်သူလယ်သမားတွေကဘာကြောင့်လိုက်မလုပ်ကြတာလဲအဖြေကတော့ရှင်းလွန်းပါတယ်သူတို့ရဲ့လက်တွေ့ဘဝပြီးအခြေအနေနဲ့လာလာမှမကန့်ညီလို့ပါလယ်ဆယ်ကတွန်းအားပေးနေတဲ့ပလဲတဲ့စပားမျိုးကိုစိုက်ဖို့ဆိုတဲ့ကိစ္စဟာမြန်မာနိုင်ငံကတောင်သူလယ်သမားတွေရဲ့အခြေအနေနဲ့ဘာကြောင့်မကန့်ညီရတာလဲဆိုတာကိုထပ်ပြီးတော့အသေးစိတ်ကြည့်ကြရအောင်ပါမြန်မာနိုင်ငံကတောင်သူတွေရဲ့လက်ရှိဘဝပြီးအနေအထားကတအေကကိုတသိန်းခွဲလောက်ပဲကုန်တဲ့အခုလက်ရှိစိုက်ပျိုးနေတဲ့စပားမျိုးတွေအတွက်ငွေကြေးအရင်းအနှီးကိုမနှဲရအောင်ကောက်ကက်ရှာဖွေပြီးလုပ်နေရတဲ့အဖြစ်မျိုးပါဒီတော့ပလဲတွယ်လိုအ ਨੇ ဆုံးတအေကကိုစိုက်စရိတ်3သိန်းလောက်ကုန်မဲ့စပားမျိုးကိုစိုက်ဖို့ဆိုတာကအိမ်မက်တောင်မက်လို့မရတဲ့ဘဝမျိုးပါနောက်တစ်ခုကတော့နည်းပညာအပိုင်းပဲဖြစ်ပါတယ်ပလဲတွယ်လိုစက်မျိုးစပားမျိုးဆိုတာကတာမန်စပားစိုက်ပျိုးတာနဲ့မတူညီတဲ့ထိမ့်သိမ်းစောင့်ရှောက်မှုအပိုင်းတွေလိုအပ်ပါတယ်ဒီစပားကိုစိုက်တဲ့အခါမှာလိုအပ်တဲ့နည်းပညာအပိုင်းကိုတောင်သူတွေကိုအချိန်နဲ့တပြေးညီညွန်ကြားဖြန့်ဖြူးပေးဖို့လိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာကအစိုးရကခံထားတဲ့တောင်သူတွေကိုနီးပညာအပိုင်းအကူအညီပေးမဲ့ပညာရှင်ဆိုတာမျိုးကတမျိုးနဲ့တမျိုးနဲ့မှရှိတာမှနှစ်ယောက်နဲ့တစ်ပိုင်းလောက်ပဲအရေးအတွက်ရှိကြတာပါ။တောင်သူတွေအနေနဲ့အစိုးရဘက်ကတိုက်တွန်းနေသလိုပလဲတွေကိုလိုက်ပြီးများများဆဆစိုက်ကြမယ်ဆိုရင်တော့စိုက်ပျိုးရေးပညာရှင်တွေဘက်ကဘလောက်ပဲတက်ကြွတယ်ဆိုပါစေဘလောက်ပဲစေတနာကောင်းကြတယ်ဆိုပါစေလိုအပ်တဲ့နည်းပညာပိုင်းကိုထိထိရောက်ရောက်ကူညီပံ့ပိုးပေးဖို့ဆိုတာလက်ရှိပညာရှင်အရေးအတွက်နဲ့ဘလို့မှမဖြစ်နိုင်ပါဘူးမြန်မာနိုင်ငံမှာပလဲတွေစပားကိုစိုက်ကြပါဆိုပြီးတိုက်တွန်းကစနှိုးဆော်ကစတုန်းကဈေးကောင်းပိုရတယ်အထွက်နှုန်းကပုံမှန်တက်2ဆ3ဆလောက်ရှိတယ်ဆိုတော့စိုက်ကြတဲ့တောင်သူအချို့ရှိပါတယ်ဒါပေမဲ့နောက်ပိုင်းကျတော့စပားထွက်တဲ့အချိန်ကာကြမှဝယ်လက်ကပုံမှန်မရှိတဲ့အခက်အခဲတွေကြုံရတတ်လို့မစိုက်ကြတော့တာတွေလည်းရှိပါတယ်။ပလဲသွယ်နဲ့ပတ်သက်ပြီးပြည်ပဝယ်လက်တွေရှိတယ်ဆိုပြီးဝန်ကြီးဌာနဘက်ကပြောနေပေမဲ့တကယ်ဝယ်လက်ရှိတယ်မရှိဘူးဆိုတဲ့ဈေးကွက်ရှိခြင်းမရှိခြင်းနဲ့ပတ်သက်ပြီးကုန်တယ်တွေကိုမေးကြည့်လိုက်တိုင်းဘယ်သူမှရေးရရာရာမသိကြပါဘူး။ဒီနေရာမှာပလဲသွယ်စပားကိုဝယ်မဲ့ဈေးကွက်ရှိတယ်ဆိုပြီးပဲထားပြီးတွေးကြည့်ကြပါစို့။ဈေးကွက်ကရှိတယ်ဆိုရင်တောင်မှပလဲသွယ်စပားစိုက်ဖို့လိုအပ်တဲ့ပုံမှန်စပားစိုက်တာရဲ့နှစ်ဆလောက်အ ਨੇ ဆုံးကုန်မဲ့အရင်အနည်းကိုတောင်သူတွေဘယ်ကများရကြမှာပါလဲစိုက်ပြီးရင်စပားမထွက်ခင်အထိလိုချင်တဲ့အထွက်နှုံးတကယ်ရအောင်ထိမ့်သိမ်းစောင့်ရှောက်ရမယ့်နည်းပညာပိုင်းကိုအစိုးရဘိုင်းကတကယ်ပဲထိထိရောက်ရောက်ပေးနိုင်မှာလားစတဲ့မေးခွန်းနှစ်ခုကိုပလဲသွယ်စပားစိုက်ဖို့တိုက်တွန်းနှိုးဆော်တရုတ်ပြနေတဲ့လယ်စေဝန်ကြီးဌာနအနေနဲ့အရင်ဆုံးဖြေဖို့လိုပါလိမ့်မယ်ဒီမြေကုန်းနှစ်ခုရဲ့အဖြေကိုဝန်ကြီးဌာနအနေနဲ့ရှာမတွေ့သိရင်တော့မိမိတို့ရဲ့လောက်ရက်ကိုပြန်လည်သုံးသပ်ဖို့အချိန်တန်လွန်းမကတန်လွန်းနေပြီလို့ပြောချင်ပါတယ်။နေပြည်တော်မှာစံပြစိုက်ကွက်ဆိုတာတွေကိုထူထောင်ပြီးလောက်ကင်ပြသနေတာရဲ့ရည်ရွယ်ချက်ကတိုင်းပြည်ရဲ့လေယာစိုက်ပျိုးရေးကဏ္ဍတကယ်ဖွံ့ဖြိုးတိုးတက်အောင်ဆိုရင်အလှပြုံတက်တက်လုံနေုံပုံမျိုးနဲ့တော့ဘလို့မှမအောင်မြင်နိုင်ပါဘူး။ကိုတိုင်းပြည်ရဲ့လက်တွေ့ဘဝပေးအနေအထားနဲ့လုံးဝမကိုက်ညီတဲ့အရာတစ်ခုကိုအစိုးရဘိုင်းကနေအလှပြုံတက်တက်ဒါနဲ့ပတ်သက်ပြီးတွန်းအားပေးနေသူတွေအဖို့စိတ်ကူးရင်ကောင်းရင်တက်တက်လုံနေတာဆိုရင်တော့မြမလေယာကဏ္ဍဟာအောင်မြင်တိုးတက်မှုမရပဲအခုလိုပဲဆက်ပြီးမြုံနေအောင်မှာပါပဲဒီနေရာမှာပြောချင်တာကတိုင်းပြည်စီးပွားရေးအဆောက်အအုံကိုဖန်တီးပုံဖော်ရတဲ့အစိုးရဘိုင်းအနေနဲ့ လောက်ကိုင်းနေတဲ့မူဝါဒတွေဟာခိုင်ခိုင်မာမာဖြစ်ဖို့လိုပါတယ်လောက်စရာတွေအများကြီးရှိနေတဲ့အချိန်မှာအလုံးမဖြစ်တဲ့ရလက်မပေါ်တဲ့စိတ်ကူးရင်ကောင်းရင်အလှပြရင်လောက်ရက်တွေကိုတော့စွန့်လွတ်ဖို့ကောင်းလွန်နေပါပြီတာဝန်ရှိသူတွေအနေနဲ့လေယာစိုက်ပျိုးရေးနဲ့ပတ်သက်ပြီးအမှန်တကယ်လှုပ်ဖို့လိုတဲ့အရာတွေကိုစိတ်ကူးရင်အတ္တကင်းကင်းနဲ့လုံနိုင်ကြပါစေလို့ဆန္ဒပြုပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။